မြန်မာနိုင်ငံတွင်စီရေပတိခဖြစ်ပွားရာနေရာဒေသတိုးလာနေချိန်မှာနိုင်ငံတကာကလည်းသူတို့ရဲ့နိုင်ငံသားတွေမြန်မာပြည်ထဲတိုးလာခွင့်ကိုနေရာတွေပို့ပြီးတော့ကန့်သတ်လာပါတယ်ဗြိတိန်နိုင်ငံသားရဲ့ယုံ FCTO ရဲ့အခုနောက်ဆုံးထုတ်ပြန်ချက်ထဲမှာရန်ကုန်ပဲခူးနဲ့အေရဝတီတိုင်းအဲ့ဒီနေရာ၃နေရာကိုအစိမ်းရောင်ဒေသအဖြစ်သတ်မှတ်ထားပြီးတော့ခရီးမသွားခင်အကြံပြုချက်ရယူဖို့တတိပေးထားပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့မတင်ငေထိုက်ကပြောပြထားပါတယ်
မြန်မာနိုင်ငံတွင်းမှာစစ်ကောင်စီနဲ့ဒေသခံတော်လှန်ရေးအင်အားစုတွေကြားတိုက်ပွဲတွေကြောင့်နေမြေလုံခြုံမှုမရှိလို့ခီးသွွာလာခွင့်ပြုတဲ့နေရာတွေလည်းရှာလာပါတယ်။နိုင်ငံတကာကနေမြန်မာနိုင်ငံမှာရောက်ရှိနေတဲ့သူတို့ရဲ့နိုင်ငံသားတွေအတွက်ခီးသွွာလာခွင့်ကိုကန့်သတ်ထားတာဖြစ်ပြီးဒီထဲမှာဗြိတိန်နိုင်ငံလည်းပါဝင်ပါတယ်။ဗြိတိန်နိုင်ငံသားရေယုံ FCDO ရဲ့အခုနောက်ဆုံးနိုဝင်ဘာလ10ရက်ထုတ်ပြန်ချက်ထဲမှာတော့ရန်ကုန်ပဲခူးနယ်အရာဝတီတိုင်းဒီနေရာတွေကိုသာအစိမ်းရောင်နေမြေအဖြစ်သတ်မှတ်ပေးထားပြီးခရီးမသွားခင်အကြံပြုချက်တောင်းခံချဖို့လည်းသတိပေးထားပါတယ်။ရန်ကုန်လိုလူရေထူထပ်တဲ့မြို့ပြမှာတခြားဒေသတွေလိုစီရေပရိပခမတင်းမာပေမဲ့ဆီယနာရှင်ကိုတော်လန်တဲ့လှုပ်ရှားမှုတွေကတော့အနည်းနဲ့အများရှိနေတုံးမယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ကျူးလွန်သူဘယ်သူဘယ်ဝါမသိတဲ့ပောက်ကွဲမှုတွေကလည်းဆက်ပြီးရှိနေပါတယ်။မြန်ကုန်မြို့နယ်တရက်ကွက်မှာရှိတဲ့ Honey Nets Bar မှာလဲနိုဝင်ဘာလ13ရက်ည9နာရီဝန်းကျင်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့အနားမှာနေထိုင်သူတွေကပြောပါတယ်
ကျွန်တော်တို့ကတော့အဖြစ်ပြီးမှလေ online ပေါ်တမတင်ရတာပါအတန်းလည်းမကြားလိုက်ဘူးဖြစ်လိုက်တော့လေဟိုထူးထူးကြားတော့ဘာမှမရှိပါဘူးပဲကျွန်တော်တို့တော့တိတ်မကြားလိုက်ဘူးပြဟုတ်တော့စစ်စစ်ရင်းကြတယ်ပါရှင်လည်းကျွန်တော်တို့ဟိုအတန်းကြီးပဲပေါ့နော်စစ်စစ်လာလဲစစ်စစ်နေစစ်စစ်အတိုင်းဖြည့်ကြတော့ဒီလောက်ပါပဲ
အခုတိုင်းမှာလဲစစ်ကောင်စီဘက်ကအခုရက်ပိုင်းနဲ့လုံခြုံရေးကင်းလှည့်တာတွေပို့တိုးလောက်လာတယ်လို့ဒေသခံတွေကပြောပါတယ်ညမဲ့အချိန်တွေမှာကား9စီး8စီးဝင်းကျင်လောက်နဲ့ကင်းလှည့်ထားရရှိနေပြီးဒေသခံတွေကတော့ညမောင်ရီပြိုးစာခြေလောက်ကလေးကအတော်လာတိတ်မလုံကြတော့ဘူးလို့ဘကူးမျိုးကန်တယောက်ကပြောပါတယ
်ဒေသတွေတက်လာတော့သူတို့ရွာအဝင်ပေါက်တွေဘာတွေမှဟိုအရင်တော့သူတို့အစောကြီးလာလေ3နိုင်ခွဲတွေဘာလာရှင်းတယ်ပေါ့လေအခု3နိုင်ခွဲလို့4နိုင်လို့လာတဲ့ခါကျရင်အမှစောင့်နေတဲ့အခွက်တွေတွေ့ရပေါ့ဗာလဲညာလဲပေါ့မင်းမရတာလေးဘာလေးရှိတယ်ပေါ့ရပါမယ်သူတို့လည်းတော်တော်ကြီးသတိကြီးထားပြီးတော့ငဘိုးတဲ့ပို့ပြီးတော့အဲတိုးပြီးတော့လဲလဲစောက်ကြည့်နေတဲ့သဘောရှိတယ်။တကယ်ထိတ်လန့်လန့်တော့ဖြစ်နေကြတာဟောအေးတတ်တာတော့မရှိဘူးပေါ့
။အေယာဝတီတိုင်းမှာတော့ပွင့်လင်းရာသီမှုကမ်းခြေဘက်လာရောက်လဲပတ်သူရှိသလိုအေယာဝတီတိုင်းအဝင်ဂိတ်တွေမှာတော့စစ်စေးတာတွေရှိတယ်လို့သိရပါတယ်။ဒါပြေအရဝတီတိုင်းနယ်ကရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့မြို့နယ်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားပို့ချထားတယ်လို့ဒေတာတွင်းမီဒီယာတွေကဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးရှောင်းတခင်စစ်စေးတာမျိုးလည်းအခုနောက်ပိုင်းပိုများလာတယ်လို့ပသိမ်ဒေတာကန်တဦးကပြောပါတယ်။
ကျွန်တော်မကလာမယ်ဆိုရင်တော့ပန်တိုင်ကိစ္စရှိနေလေ။အသိအဝင်မှာတကိကြီးနေ။တစ်တာနည်းနည်းများလာတော့ပန်တိုင်ကိစ္စမှာတစ်ချက်စစ်တယ်။အရာဝတီတိုင်းအဝင်ပေါ့နော်။နောက်ပသိဝင်မှာတစ်ချက်ဆက်တယ်။အစီအစဉ်ကတော့ငကူတဲ့ဆိုင်တော့နည်းနည်းလေးတော့ပို့ပြီးတော့ဆက်လာတယ်ပေါ့နော်။ငကူနဲ့တော့မတူဘူးပေါ့။မတူဘူးဆိုတော့သွားဘူး။သွားလဲလာလို့ဆိုရင်လည်းဒီကဆက်တာလည်းသူတို့မပုံနေနေပါတယ်။အလိုမျိုးဟာမျိုးတွေဆက်တာများတယ်ပေါ့။သူကပြောလို့တော့မရောခါကျရင်လည်းသူတို့ကားနဲ့လာရင်တန်တန်ကားရက်ပြီးတော့ဟိုကားနဲ့လိုက်ပြီးတော့ရှောင်းတခင်ဆက်တဲ့ပုံစံမျိုးပေါ့နော်။လမ်းတွေမှာကျုံတဲ့နေရာမှာဆက်တာမျိုးတွေရှိတယ်။ဒါပေမဲ့အဲ့ဒါကလည်းအမြဲတမ်းတော့လည်းမရှိတော့ဘူးရှိနေတိုင်းနှီးပါတော့မဆက်ဘူးပေါ့နော်ဒါပေမဲ့တစ်ပတ်မှာ3ရက်လောက်ကိုဆိုတော့အဖွဲဆောင်နဲ့ဆက်တဲ့ပုံစံမျိုးဆက်တယ်ဟုတ်တယ်ဟုတ်
ဗြိတိန်ဆိုရကသူ့နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့ခီးသွွာလာခြင်းဆိုင်ရာအကြံပြုချက်ထဲမှာနေမြေသတိပေးချက်ကိုအဆင့်ခွဲပြီးသတ်မှတ်ထားတာပါကချင်ကယားကရင်ချင်းမွန်ရှမ်းမြောက်စကိုင်းမကွေးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေအပြင်တနင်္သာရီတိုင်းနဲ့မှာတော့ဘိတ်ကျွန်းစုကလွဲလို့ကျန်တဲ့နေရာတွေကိုခီးသွွာလာခွင့်လုံးဝတားမြစ်ထားတာပါ